Indonesia ရဲ့အနောက်ဖက်ဆုံးကမ်းခြေကိုရောက်လာခိုလုံနေကြတဲ့ Rohingya တွေကိုသူတို့ယာယီခွန်နိုင်ရနေရာကနေရှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကဗိုလ်ဒုနေ့ကပြောပါတယ်။ယာယီစခန်းတွေကနေကားနဲ့7မိနစ်လောက်သွားရတဲ့ဒေသန္တရအုပ်ချုပ်ရေးမှူးရုံးနောက်ဖက်ကဝင်းတဲ့ကိုရှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးနေထိုင်နေကြတဲ့ Rohingya တွေဟာနှစ်စဉ်ပင်လယ်ပြင်ကိုဖြတ်သန်းပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားကြတာပါ။ဒါပေမဲ့မကြမီလာတွေအတွင်းအာချစ်ရောက်လာကြတဲ့ Rohingya လေတွေနဲ့ယာယီခေါ်တော်ရစခန်းရောက်ပြီးသူတွေကိုဒေသခံတွေကပြန်ပြီးမောင်းထုတ်လာကြပါတယ်။အရင်ပတ်ကြာတာပရိနေတုန်းကပေါက်နေတဲ့ဒေဘော်ကနေ Rohingya ဒုက္ခသည်69ယောက်ကိုအာဏာပိုင်တွေကကယ်တင်ခဲ့ကြပါတယ်။တခြား6ယောက်ကိုတော့ဒီရင်တည်းကတငါးပြီကကယ်တင်ခဲ့ကြတာပါ။လင်မမောက်ခင်ကလူ150လောက်ရှိပါတယ်လို့အကဲခါသူတွေကပြောကြပါတယ်။သူတို့ကိုတစ်ချိန်ကြီးအဆောက်အုံဟောင်းထဲမှာထားခဲ့ပြီးတဲ့ဒေသခံတွေကအင်္ဂါနေ့ကဝင်ရောက်ပြီးထွက်ခိုင်းခဲ့ကြတာပါ။ရွေးရတဲ့ပြုမှုပုံကလူမှုရေးရာဆိုးရတယ်လို့ဒေသခံတွေကပြောကြောင်း AFP သတင်းကဆိုပါတယ်ခင်ဗျာ။